ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ်
ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ခင်ဗျာလူတော်တော်များများကခုဘဝတိုးတက်ဖို့ကြားကုန်ကြခဲကြိုးစားခဲ့ကြပါတယ်တချို့လဲရှောရှောရှူရှူလွယ်လွယ်ကူကူပဲမျော်မှန်းသလောက်ရခဲ့ကြပါတယ်တချို့ကအသက်သာဆုံးမသွားကြတယ်ရမသွားကြပါဘူးတချို့ကတော့တမျိုးနော်ဒီလောကကလွန်သွားကြတော့မှရလိုက်ကြတာမတူညီတဲ့ခံစားမှုတွေပါပဲဘလို့ကြောင့်ကွာဟရတာလဲအခြေအနေမတူညီကြလို့လားဒါမှမဟုတ်လုံလဝရိယအားစိုက်တဲ့နေရာမှာတယောက်နဲ့တယောက်အကျိုးပေးပုံခြားနာကြလို့လားလူတွေဟာဘာဖြစ်လို့အမြင့်ကိုမှန်းကြတာလဲနေရတာတိတ်ဆုပ်မှာစားကျင်တာကနတ်တုတ်တာဆိုသလိုလူနေခြုံကြစိတ်နေပုံပြပြောရတော့မှာပဲဘယ်မိဘမဆိုကိုသားသမီးတိုင်းကိုစင်စီပြီးမြင်းရံတာငြင်းချင်ကြတာအမှန်ပါပဲဒါကြောင့်ခုတစ်ပတ်စင်ကျင်စရာအနေနဲ့ထက်ရက်မှသာဆိုတဲ့အချက်ကိုတင်ဆက်လိုက်ပါတယ်မြမစကားမှာစိုင်ကိုလို့ခြုံပေါ်ရောက်တယ်တဲ့တွေးကြည့်ရင်ကိုကိုတိုင်ကချွေးတီးတီးကြရလေအောင်ပင်ပင်ပန်းပန်းအာသွန်ခွန်ဆိုင်မလုပ်ရဘဲနဲ့တစုံတရာသောအကြောင်းအချက်ကြောင့်အမြင့်ရောက်တယ်လို့နားလေစရာပါနောက်တစ်ချက်ကဒုက္ခပင်ပန်းဆင်းရဲမှုကိုပေပေနေနေခံစားထိတွေ့ပြီးမှအကျိုးထူးရသလိုတွေးနိုင်ပြီးတခါတစ်ဖက်ကပြင်းပြင်းထန်ထန်ဖိအားပေးလိုက်လို့ရင်နာနာနဲ့ကြံမာစိုးကိုရင်ဆိုင်တိုးလိုက်ရတာပဲလို့မှတ်ချက်ချနိုင်ပါတယ်ဘာကြောင့်လဲဆိုရင်ရောက်သွားရတဲ့နေရာကစူးချုံဖြစ်မှာပဲလို့တွေးကြည့်ရင်ပေါ့လေစကားအရဆန်းစစ်ရင်တော့စူးဆိုတာမပါပါဘူး။ဒါကြောင့်တစုံတရာသောအကြောင်းတရားကြောင့်တစုံတစ်ခုသောအကျိုးတရားကိုရတယ်လို့ပဲလက်ခံလိုက်ပါစို့။ကျောင်းသားကျောင်းသူတွေကဆရာဆရာမတွေရဲ့တွင်တင်ချက်ကိုနာကြားမှတ်သားရင်းအပတ်တကုတ်အားထုတ်ကြိုးပမ်းခဲ့ကြလို့အားလုံးအောင်မြင်မှုကိုစွတ်ခူးခဲ့ကြတဲ့သဘော။ဆုံးရှုံးရမယ့်အနေအထားကြောက်ကဘာကြလူခင်မှာရလာတဲ့အခွင့်အလန်းလက်မလွတ်စတန်းစုပ်ယူဖမ်းယူပိုင်ဆိုင်သူအတွက်ဝမ်းမြောက်ဝမ်းသာစရာကြုံတွေ့ရတာမျိုးပါပဲမိသားစုမှာအငယ်ဆုံးဖြစ်ရတာတခါတခါအကြီးတွေကဝိုင်းပြီးအနိုင်ကျင့်တတ်ကြတယ်ဒီလိုပဲမျက်နှာသာမရကြတဲ့အထဲစကကြီးစကကြဲပြောတဲ့အထွေးဆုံးညီကိုအကိုဖြစ်သူတွေကမနာလိုဒုက္ခတွင်တဲ့အတင်းအကျပ်သွတ်သွင်းကြလို့တိုင်းတစ်ပါးသားတို့ရဲ့ငွေဝဲကျွန်းအစီအပါဖြစ်ခဲ့ပြီးသူရောက်နေတဲ့နေရာကနေမလူမုံထားမူသားစကားနဲ့အချင်းထောင်တဲ့ရောက်ရပြန်သူသူငယ်လေးဟာတနေ့မှအချင်းထောင်ကလွတ်ကင်းဘရင်ရှေ့တော်မှခစားရင်ဘရင်အိမ်မက်အနက်အတိတ်ပဲကိုရှင်းလင်းနိုင်ခဲ့လို့မကြုံတွေ့မမျော်မှန်းခဲ့တဲ့ထိတ်တန်းနေရာကိုရောက်ခဲ့ရယုံမကတကြိမ်တခါကသူ့အပေါ်ဒုက္ခလှလှပေးခဲ့တဲ့သူ့အကိုတွေနဲ့ပြန်ဆုံတွေ့ခဲ့ရင်မိသားစုဝင်အားလုံးကိုတတ်တာချင်းအခွင့်ဆောင်ကျင်းနိုင်ခဲ့ပါရောမဟုတ်လားတဘာဝအရာကွာချာမိမသားတဦးရဲ့ဖြစ်ခဲ့ပုံကိုလည်းကြုံလို့ပြောပြခြင်းပါရဲ့အမှန်ကသူငယ်စဉ်ဘဝကမိဘမေကလေးပါဘဝမှာအထီးကျန်ဆန်နေခဲ့ရာကအကိုတော်ဆက်သူရဲ့ခေါ်ယူပြုစုမှုနဲ့လူလားမြောက်ခဲ့ရပြီးဘယင်းကြီးတပါးရဲ့တော်ကောက်ခံရလို့မိဖုရားအရာရခဲ့ခြင်းမှာလူမျိုးတော်အတွက်ကြီးလေးတဲ့တာဝန်ရှိလာရပြန်တယ်အမှန်ကသူနဲ့တကွသူ့လူမျိုးတွေအလိုလိုနေရင်းတည်တွင်းကြလူကြခင်မှာလွတ်ကင်းဖို့ဘရင်ရှိတော်မှခစားဝင်ရောက်ပြီးရဲရဲကြီးလျှောက်တင်ပြင်ဆင်လှုပ်ဆောင်ခဲ့လို့လူမျိုးတော်စုတသက်လုံးအသက်ပေးကကင်းဝေးရတော့တာပေါ့။ဘာကြောင့်လဲသိလား။ပြောခဲ့တဲ့အဖြစ်အပျက်နှစ်ခုစလုံးမှာဘာကိုမြင်လိုက်ရသလဲဆိုတော့သူတို့မှာယုံကြည်ချက်ရှိတယ်၊ရည်မှန်းချက်ရှိတယ်၊ဇွဲလုံးလဝိရိယရှိခဲ့ကြလို့ပဲ။တော်ယုံတန်ယုံစိတ်တတ်မျိုးနဲ့ဘယ်လွယ်မလဲ။နောက်တစ်ချက်ကအထက်ကလူအပေါ်ကလူနဲ့ထိတိမိဖို့လိုတာကိုမြင်မိပါတယ်အထက်မှာဘေးအရာမျိုးမဆိုထိမိသိရှိနိုင်တယ်လေတောင်အောက်နဲ့တောင်ပေါ်ပဲကြည့်တောင်ပေါ်မှာဆိုရင်တောင်အောက်ကိုကောင်းကောင်းမြင်နိုင်တာပေါ့လူသမိုင်းဖြစ်စဉ်များစွာရှိတဲ့အထက်မှာတယောက်သောသူဟာစင်းရဲနှုံချစွာကြီးပြင်းလာခဲ့ရတယ်သူမိဘတွေကလည်းတထေးတကြွယ်မဟုတ်ခဲ့ပါဘူးလူတွေကြတဲ့ရက်တီကမိသားစုကိုဥပခါပြုခဲ့ချိန်မှာတော့သူ့အသွင်သူ့အပြုအမူသူ့စကားသူ့လောက်ရက်များဟာ ထူးခြားစမ်းကြဲခဲ့တာတွေ့ရပါတယ်။သူလှုပ်သမျှဘယ်သူမှမလှုပ်နိုင်တဲ့အံ့ဩစရာပါ။သူပြောသမျှဟာလောကရေးရာနဲ့လာလာမှမပတ်သက်မဆက်ဆက်တာကိုတတိပြုမိစေပါတယ်။ကြည့်ပါ။တန်ကြီးပိုးရဖြက်စီးတက်ပြီးရန်သူမျိုးငါးပါးစော်ကားဖောက်ပြားစေတဲ့မြေကြီးနဲ့ဆက်ဆိုင်တာတွေပဲတဲ့။ဒါတွေကိုအလေးမထားပါနဲ့မဆွေးမပါနဲ့။ဒါပေမဲ့ဘေးအရာကမှခြောက်ဖြက်လို့မရနိုင်တဲ့ကောင်းငေဘန္နာကိုပဲလိုက်စားလို့ပြောခဲ့တယ်။သူကငငယ်ကဒုက္ခခံခဲ့ရတယ်လို့သူ့အပြုအမူအပြောအဆိုကိုနားလည်မှုမပြုလှစ်လျူရှုခဲ့တာခံစားရလို့လူတကာတတွေးခွတ်မှမျောတတော်တော်နဲ့လောင်ပြောင်ခံရကားတိုင်ပေါ်မှာလေတင်ထားခံနေရချိန်မှာဒီလူဟာလမ်းဆုံးရောက်ပြီးနလန်မထူနိုင်တော့ဘူးပွဲပြီးပြီပဲလို့ထင်ခဲ့ရတာအမှန်ပါကားတိုင်ပေါ်မှာရာဇဝတ်သားတယောက်လိုမြောက်ထားခံရချိန်မှာပဲလူတကာအသေးကိုဆွဲယူသွားနိုင်ခဲ့ပါတယ်ဒီကနေ့ထိကဘာကိုတုံလှုပ်စေခဲ့တဲ့အဲ့ဒီ၃ရက်ကပြောမဆုံးနိုင်အောင်ရှိခဲ့ရပါပြီအဲ့ဒီ၃ရက်လွန်မြောက်တဲ့နောက်မှာအံ့ဩစရာကောင်းငင်ပေါ်ကိုချီဆောင်ခံခဲ့ရတယ်သူ့ကိုဖြောက်ဖြက်ပစ်ဖို့ကြိုးစားခဲ့သမျှတဲတဲရေသွန်တယ်လို့ဖြစ်သွားရတော့တာပေါ့ဒီလိုပဲသူ့ကိုယုံလို့ဘဝကိုပုံအပ်နောက်ပါမှာဖွားချီထက်လိုက်ခဲ့ကြသူတွေကိုဒီလောကမှာကြွေပြောက်သွားဖို့ကြိုးပမ်းခဲ့တာဟာလေရေမှာအယုတ်ရေးတယ်လို့ဘာမှအရာမထင်ဖြစ်ခဲ့ရတာပါပဲအဲဒါကြောင့်ရမတ်ဇောနဲ့လောကအရာမမတ်ပဲတစ်ချက်ပြောလိုက်ချင်တာကတသက်အပျော်ဖြစ်တည်ဖို့အထက်ရက်ပေါ်မျှော်ကြည့်လို့လားဒီအထက်ရက်ကိုမျှော်ကြည့်ဖို့လိုလားပြီးတော့မိတ်ဆွေရဲ့ဆန္ဒတွေပြည့်ဝဖို့အတွက်မစုံမနစ်အားယူလို့ရဲရင်ကြပါစို့ကောင်းကင်လန်းကိုမျော်မှန်းတိုးတက်အထက်ရောက်သည်တာ၍မြင့်လထက်ရက်မှသာနေခြင်းပါသည်ကြားကြရတဲ့တောတရှင်များကိုရောစိတ်ပါနှစ်ဖြာအကျိုးအစဉ်တိုးတက်နိုင်ပါသည
်ဝင်းစားတင်ခွင့်စီစိန်မမီအထက်မှာဘုံဝင်များတို့နဲ့တူနေသိဝါမျက်စိနဲ့ဆုံးများဖို့ရဲ့ရင်ပြစ်စိတ်တွေနဲ့အနာကလန်ကိုကမ်းလှင်ချူရင်းရှောက်လန်းခြင်းမှာနောက်ဆက်ချင်းများကြုံလဲသမာတရားကိုမြဲမြဲကင်ဆွဲပတိတော်များစွာထားရှိခဲ့ပြီရှိတော်ရောက်စီတိုင်းမောင်မြတ်ထမဝင်းသာခြင်းခွင့်စီစိန်မောင်မြတ်ထမဘုံမြတ်တို့နဲ့တူမြေသိဝါမစိန်နဲ့ဆုံးရောစလေးပြီသူအသက်ကိုရရှိစေခြင်းနေရတိုင်းသင်နာနိုင်ရှိမည်တည်တော်ထားခဲ့ပြီမောင်မြတ်ထမဝိသားခြင်းခွင့်စီစေမောင်မြတ်ထမဘုံမြများတို့နဲ့တူမြေသိဝါI don't have to သိဝါမြောက်စေ